နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်ဖွဲ့ကကိုယ်စားလှယ်တွေဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးရမှာဒေါအောင်ဆန်းစုကြည်ကဒီတစ်ချိန်မှာငြိမ်းချမ်းရေးကိုအောင်မြင်လှုပ်စေလိုတဲ့အကြောင်းနဲ့မအောင်မြင်ရင်နောက်တစ်ချိန်အတွက်စောင့်ဆိုင်းရမယ့်အချိန်ဟာတိုင်းပြည်ထိခိုက်နေနိုင်မယ့်အချက်ကိုစဉ်းစားလိုကြောင်းနောက်ခွန်ဆက်စကားမှာထက်သွင်းပြောကြားခဲ့ပါတယ်ဆွေးနွေးပွဲကတော့ဒီအားလုံးပါဝင်ရေးမှုကိုပဲဆက်လက်ညှိနှိုင်းခဲ့ကြပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPST တို့ဟာဒီကနေ့မနေ့စင်နာရီကနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်ဒီဆွေးနွေးပွဲရဲ့နှုတ်ခွန်းဆက်စကားမှာငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့အဓိကလိုအပ်ချက်ဟာယုံကြည်မှုဖြစ်ကြောင်းယုံကြည်မှုရှိမှပြဿနာတွေကိုဖြေရှင်းနိုင်မှာဖြစ်ကြောင်းနဲ့ယုံကြည်မှုမရရင်စာချုပ်တွေချုပ်ဆိုထားပေမဲ့အဟောတိကံဖြစ်သွားနိုင်ကြောင်းဒေါ်ဆန်းစုကြည်ကပြောကြားခဲ့တယ်လို့အခုအချိန်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအောင်မြင်အောင်လှုပ်ဆောင်စေလိုကြောင်းလည်းထည့်သွင်းပြောကြားခဲ့ပါတယ်။နိုင်ငံ
တကာရဲ့သမိုင်းကြီးကောင်းတာအစ်မရှိပါအဲ့တော့ခွေးတစ်ခါလို့ပြောတယ်ဆိုပြီးကျမ်းပါတိုင်းပါလေဒါပေမဲ့အဲ့ဒီဈာရဲမှာအခေါတိကဖြစ်သွားတဲ့အချိန်လူတွေရဲ့ဒီချင်းများရှိအဲ့တော့ဒီမှာတော့ဈာရဲမှာအခေါတိကဖြစ်သွားတဲ့အချိန်ဒီမှာရဲ့အချိန်ဒီမှာဒီမှာရဲ့ဒီဈာရဲမှာပါနေပုဂ္ဂိုလ်တွေရဲ့အရေးချင်းတွေအကောက်တဲ့အခေါတိကဖြစ်သွားတဲ့အချိန်ဒါကြောင့်တော့ဒီမှာတော့အောင်မြင်အောင်အောင်မြင်လို့နိုင်တယ်ဒီမှာနိုင်တယ်အများကြီးအကျိုးရှိတယ်ဒီကအောင်မအောင်ဆိုင်လို့ဆိုရင်နောက်ဘယ်တော့တောင်းတောင်းနေတဲ့အချိန်တွေမှာကျွားရနေတာတော့ဒီကနေလာတယ်ဆိုတော့ကျွန်တော်စဉ်းစားကြည့်
မြန်မာနိုင်ငံမှာငြိမ်းချမ်းရေးမရရှိတာကြောင့်ကဘာမာသာမကဒေတာတွင်းမှာပါဖွံ့ဖြိုးတိုးတက်မှုနှောက်ကြခဲ့ရကြောင်းလည်းထောက်ပြခဲ့ပါတယ်ဒီကနေ့ဆွေးနွေးပွဲမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမှာအဖွဲ့အစည်းအားလုံးပါဝင်ရေးကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့တိုင်းဒေသလက်နက်ကိုင်အဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ဝင်ဦးခွန်မြင့်ထွန်းကပြောပါတယ
်အဓိကကတော့ကျွန်တော်တို့ဒီ27ရာစုပင်လုံးညီလာခံကိုချောမောအောင်မြင်စွာကျင်းပနိုင်ရေးနဲ့ဒီ NCA ပြခန့်ချက်တွေကိုအကောင့်ထဲပေါ်ဆောင်ရွက်တဲ့အခါမှာကျွန်တော်တို့ဒန်းလူကြီးတွေပူးတွဲပြီးတော့အကောင့်ထဲပေါ်နိုင်ရေးအတွက်ကိုအဲ့ဒါကိုအဓိကချူနေခဲ့ကြတာဖြစ်ပါတယ်ဒီအားလုံးပါဝင်ရေးမှုအတွက်ကတော့ဒီလက်မှတ်မရေးထိုးသေးတဲ့သူတွေပါဝင်ရေးအတွက်ကိုပေါ့လေ NCA ရဲ့ပြခန့်ချက်တွေအတိုင်းဆောင်ရွက်တဲ့အခါမှာကျွန်တော်တို့ NCA ရဲ့ပြခန့်ချက်တွေအတိတ်ပဲခွင့်ဆိုတဲ့အခါမှာကျွန်တော်တို့သဘောထားကြီးကြီးနဲ့ဒီခွင့်ဆိုဆောင်ရွက်ကြဖို့လည်းတောင်းဆန်းစီတီကပြောကြခဲ့ပါတယ်အဲ့တော့ကျွန်တော်အားလုံးပါဝင်ရေးမှုကိုတော့ဒါတော့အခြေခံထားပြီးတော့ကျွန်တော်ဆွေးနွေးညှိနှိုင်းခဲ့ကြပါတယ်ဟုတ်ကဲ့
လောလောဆယ်မှာတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေက NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့နဲ့လက်မှတ်မထိုးသေးတဲ့၁၀ဘွဲ့လောက်ပါဝင်တက်ရောက်ဖို့ရှိနေပြီးတအန်းခေါ်ပလောင်ကိုကန့်နဲ့ AA ခေါ်ရခိုင်လက်နက်ကိုင်အဖွဲ့တွေပါဝင်ရေးကတော့တိကျတဲ့သဘောထားထုတ်ပြန်တာမရှိသေးပါဘူးအင်ကာနေကတော့2015ရွေးကောက်ပွဲမှာလွှတ်တော်တရရက်မှာအရွေးချယ်မခံရတဲ့နိုင်ငံရေးပါတီ80ကိုစားကိုယ်စလဲ၅ဦးတက်ရောက်ဖို့ရွေးချယ်ရမှာတော့နိုင်ငံရေးပါတီ80ကလက်မခံခဲ့ပါဘူး